အခုလ၈ရက်နေ့ကနေပြည်တော်မှာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုကျင်းပခဲ့ပါတယ်။အစည်းအဝေးကိုအစိုးရဘက်ကနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့ပြီးတပ်မတော်ဘက်ကတော့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးဆိုဝဲတက်ရောက်ပါတယ်။ NC လက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေဘက်က RCSS SSA ရှမ်းလက်ထက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့တပ်ဖွဲ့အသီးသီးကခေါင်းဆောင်တွေတက်ရောက်ကြပါတယ်။ဒါဟာအစိုးရတပ်မတော်နဲ့ NC လက်မှတ်ထိုးတိုင်းသားအဖွဲ့တွေကြားတနစ်ကျော်ကြာအောင်တရားဝင်ဆွေးနွေးပွဲတွေရက်ဆိုင်နေရာကနေပြန်လည်စတင်နိုင်တဲ့အစည်းအဝေးဖြစ်ခဲ့သလိုအချက်ရှိချက်သဘောတူညီချက်ရပြီးအောင်မြင်တဲ့အစည်းအဝေးတစ်ခုအဖြစ်တက်ရောက်သူအားလုံးမှတ်ချက်ချခဲ့တဲ့အစည်းအဝေးလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကနှစ်ဦးနှစ်ဖက်ကြားထဲမှာနားလည်မှုပိုပြီးရှိလာခြင်းနဲ့တယောက်နဲ့တယောက်ယုံကြည်မှုရှိလာတာကိုပြတဲ့အစီအွေဖြစ်ခဲ့ကြောင်းငြိမ်းချမ်းရေးဖြစ်စဉ်အတွက်အဲ့ဒီအစီအွေဟာအင်တာကောင်းတဲ့နမိတ်ဖြစ်တဲ့အကြောင်းချီးကျူးပြောဆိုခဲ့ပါတယ်။ဒေါက်တာစုကြည်ပြောသလိုမြမငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတကယ်ပဲအတိတ်နမိတ်ကောင်းတွေပေါ်ပေါက်နေပြီလား။ငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တကယ်အခြေအနေမှာဘယ်လိုမျိုးလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဂရုပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
စီဝင်းမှာသဘောတူညီချက်ရှစ်ချက်ရခဲ့တယ်လို့ဆိုပါတယ်။အဲ့ဒါတွေကတော့စတုဒ္ဒအချိန်မြောက်27ရာစုပင်လုံညီလာခံကို2020ပြည့်နှစ်ရဲ့ပထမ၄လအတွင်းကျင်းပဖို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC စီဝေးကို2လအတွင်းကျင်းပဖို့နှစ်ဖက်တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေကြားအပြစ်ရက်ခိုင်မာရေးဆက်ဆွေးနွေးကြဖို့NCA အကောင့်ထယ်ဖော်မဲ့ပုံစံကိုနှစ်ဦးနှစ်ဖက်ဆက်ဆွေးနွေးကြဖို့2020ပြည့်အလွန်မှာဆက်ပြီးဆောင်ရွက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်ကိုတက်မှတ်ပြီးအဆင့်လိုက်အကောင့်ထယ်ဖော်ကြဖို့ပြည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာပါဝင်မဲ့အချက်တွေကိုဆွေးနွေးကြဖို့ NCA အဓိကဖွင့်ဆိုချက်တွေကိုဆက်ပြီးညှိနှိုင်းကြဖို့ NCA စာချုပ်ထဲကိုအခြားသောလက်နက်ကိုင်အဖွဲ့တွေပါဝင်လက်မှတ်ထိုးလာစေရေးစူးစမ်းကြဖို့စတာတွေဖြစ်ပါတယ်။သဘောတူညီချက်တွေကိုလေ့လာကြည့်ရင်ရှေ့လုံငန်းစဉ်တွေနဲ့ပတ်သက်လို့အချိန်စရားတွေချမှတ်ထားတာတွေ့နိုင်ပါတယ်။ထူးခြားချက်ကတော့2020ပြည့်တဲ့မှာ27ရာစုပင်လုံညီလာခံတစ်ကြိမ်လောက်ပဲလုပ်ဖို့ရထားတာတွေ့ကြရပါတယ်။အကြောင်းကတော့2020နှောင်းပိုင်းလောက်မှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်လှုပ်ရှားမှုတွေရှိနေမှာမို့ညီလာခံတစ်ကြိမ်အတွက်လောက်ပဲရထားတာလို့သိရပါတယ်။တစ်ဆက်တည်းပါဝင်တာကတော့2020အလွန်မှာလုပ်ကြမယ့်လုပ်ငန်းစဉ်တွေကိုညှိနှိုင်းချမှတ်အကောင့်ထဲပေါ်ကြဖို့ပါ။
ဒီချက်တွေကိုကြည့်ရင်အရင်ကဒုံဆန်းစုကြည်ပြောဆိုခဲ့မှုတဲ့တနှစ်ကို27ရာစုပင်လုံငြိမ်းချမ်းရေးညီလာခံကြီးတွေဖျမ်းမြ3ကြိမ်လောက်လုပ်နိုင်အောင်ကြိုးစားမယ်အဲ့လိုကျင်းပနိုင်ခဲ့ရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်လို့သဘောတူညီချက်အတော်များများရလာမှာဖြစ်ပြီး2020ရောက်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအဆင့်ပြီးမြောက်တဲ့လောက်ဖြစ်နေလိမ့်မယ်လို့မျှော်လင့်ခဲ့မှုပါတယ်အလားတူတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကလည်းပြောဆိုခဲ့ပါသေးတယ်အခုသူတို့တယောက်ပြောဆိုမျှော်မှန်းခဲ့တဲ့2020မှာငြိမ်းချမ်းရေးဆွေးနွေးပွဲတွေအခြေခံအဆင့်လောက်ပြီးမြောက်ဖို့မဖြစ်နိုင်တော့ဘူးဆိုတာသိကြသွားခဲ့ပါပြီ။ဒါကြောင့်လဲ2020အလွန်အထိအချိန်စရာဆွဲအကောင့်ထည့်ဖော်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်။ဒါကိုကြည့်ရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဘယ်အချိန်လောက်ပြီးမြောက်နိုင်မလဲဆိုတာဘယ်လို့မှမှန်းဆလို့မရနိုင်သေးဘူးဆိုတဲ့အဖြစ်ထွက်လာပါတယ်။တကယ်လဲရခိုင်အေးအပါအဝင်လက်နက်ကိုင်တပ်ဖွဲ့တချို့နဲ့တိုက်ပွဲတွေဖြစ်ပွားနေသေးတာအပြစ်ရစာချုပ်ချုပ်နိုင်ဖို့မလွယ်ကူသေးတာတိုက်ခိုက်မှုတွေမရှိပေမဲ့လည်း NCA စာချုပ်တဲ့လက်မှတ်ဝင်ထိုးဖို့ငင်းဆန်နေသေးတဲ့အဖွဲ့တချို့ကြံနေသေးတာစတာတွေကိုကြည့်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အချိန်ကြာရှည်မယ်ဆိုတာအသိမှတ်ပြုဖို့လိုလာပါပြီ
။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြာရှည်မယ်ဆိုတာအသိမှတ်ပြုပြီးပြီဆိုရင်တော့အဲ့ဒီလိုရှည်လျားတဲ့အချိန်ကာလတစ်လျှောက်တိုင်းသားပြည်သူလူထုရဲ့လုံခြုံရေးအသက်အိုးအိမ်စီးစိမ်ကာကွယ်ရေးဘဝတွေပြန်လည်ထူထောင်ရေးဒေသဖွံ့ဖြိုးရေးစတာတွေကိုဦးစားပေးလုပ်ဖို့လိုပါလိမ့်မယ်။တကယ်တော့လက်နက်ကင်ထားတဲ့အဖွဲ့တွေနိုင်ငံရေးအရာပြည်လဲကြမှစစ်ဘေးရှောင်တိုင်းသားပြည်သူတွေနေရက်ပြန်ရေးမိုင်းရှင်းလင်းရေးဘဝတိုးတက်ရေးဒေသဖွံ့ဖြိုးရေးစပြီးလုပ်ရမယ်ဆိုတာမျိုးကတော့တဘာဝလည်းမကြသလိုတိုင်းသားပြည်သူတွေအကျိုးဆောင်ရွက်ဖို့အချိန်အများကြီးနောက်ကျသွားပါလိမ့်မယ်။ဒါကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဆွေးနွေးတဲ့အပိုင်းတိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြစ်ရဲ့စာချုပ်ချုပ်ဖို့ညှိနှိုင်းတဲ့အပိုင်းဝါနဲ့မိုင်းလာအပါဝင်အပြစ်ရထားတဲ့အဖွဲ့တွေ NCA စာချုပ်ထဲပါဝင်ဖို့စူးစမ်းတဲ့အပိုင်းသုံးပိုင်းရှိရမှာ တိုက်ခိုက်မှုဖြစ်ပွားနေတဲ့အဖွဲ့တွေနဲ့အပြစ်ရနိုင်ရေးကိုအရေးအကြီးဆုံးပြဿနာဖြစ်သတ်မှတ်ပြီးအထူးစူးစမ်းညှိနှိုင်းဖြေရှင်းမှုလိုပါတယ်မြန်မာနိုင်ငံအတွက်အရေးကြီးဆုံးလိုအပ်ချက်ကတော့ငြိမ်းချမ်းရေးရတာမရတာနိုင်ငံရေးအရသဘောတူညီချက်ရတာမရတာအသာထားပြီးအရင်ဦးဆုံးတနက်တန်တွေဆဲသွားဖို့လိုပါတယ်။အဲဒီနောက်မှာမှအပြစ်ရခိုင်မာအောင်တိုင်းရင်းသားတွေဘဝပြန်လည်တည်ဆောက်ရေးဖွံ့ဖြိုးတိုးတက်ရေးတွေအကောင့်ထည့်ဖော်ရင်းနိုင်ငံရေးပြဿနာပြေလည်အောင်စိတ်ရှိရှိနဲ့စပွဲဝိုင်းပေါ်မှာညှိနှိုင်းသွားကြဖို့ပဲဖြစ်ပါတယ
်။အစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးနောက်ထပ်လုပ်နိုင်တာကတော့ရတဲ့အနေထားအောက်ကနေတိုင်းသားဒန်းတူအခွင့်အရေးပေးတာ2008ဖွဲ့စည်းပုံပြည်ရေးကိုမလုံနိုင်သေးသည့်တိုင်ကိုအာဏာရထားတဲ့အနေထားအောက်ကနေပဲဖက်ဒရယ်ပြည်တော်စုအနှစ်သာရပေါ်လွင်လာအောင်အကောင့်ထည့်ဖော်ပေးဖို့ပါပဲအလားတူတပ်မတော်ဘက်ကလည်းတကယ်စစ်မှန်တဲ့ညီညာရေးကိုလိုလားတယ်ဆိုရင်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုတကယ်ပဲတည်ဆောက်ချင်တယ်ဆိုရင်အဲ့ဒီပုံစံနဲ့ကိုက်ညီအောင်2008ဖွဲ့စည်းပုံပြည်ရမှာ NLD ဆိုရတဲ့ပူးပေါင်းဆောင်ရွက်ဖို့သင့်ပါတယ်အခုဆိုရင်2016မှာအာဏာရပြီးတက်လာတဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့အနေနဲ့ငြိမ်းချမ်းရေးကိုစိတ်ကူးရည်ပြီးတိဆောက်လို့မရနိုင်ဘူးဆိုတာလက်တွေ့ကြုံခဲ့ရပြီးပါပြီ။ဒီအတွက် NLD အနေနဲ့ငြိမ်းချမ်းရေးကောင်ထယ်ဖော်ရမှာဦးဆောင်ခဲ့သူတွေလုပ်ငန်းအောင်မြင်မှုမအောင်မြင်မှုစတာတွေကိုပြန်သုံးသပ်ပြီးတကယ်လက်တွေ့ကျတဲ့ချင်းကန်ဒီအစ်စ်တွေနဲ့အပြောင်းလဲလို့အကောင်ထယ်ဖော်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။